一个人一百个，他能按七百秒吗？相比你牛也高不低，是因为这样进八万嘞。而且是因为我相当于一百的人，相当于看人家组队，比如你比把相破的更要价位，相当于咱们屏幕是破旧 SNL 的奥特来撇，相当于那高手级的撇的无孔通物个，啊破也嘛这个标完嘞。而且没空嘛无孔通物个，那些旮旯虽然那破路路撇的啦，比如六十多页的包装的三斤的，但是咱们那个破的效果，将破破的撇。相比呢，这个话冲下来的，再来前面前来的球我掏不下去，那掏起破衣服起来，屋里变全部六万的比都表手给完了。这破衣服起来，屋里我们变烂泥路，但是啊，已经启动了路，抖音抖音前面我踩你的路嘞，违反多把的人。破衣服起来，屋里我变另的拉出来，没我们后边买，白天嘛变伢们来出来干着，啊，你不这样吧？古里边还得别的辣椒，所以点点多把没。
这个人怎么让吴登生输呀？得不得？我们大家那个边境的孙嘞，拍这部电影个明白些，那丢给吧。啊，老土这么高档的大家嘞，拍这部电视一个，来看那手机教授他给吧。大妹妹，把车队个边样没，白泥白布边样没嘞，白青嘛边边的来塑料个咯，得包他那丢你家吧。拍这部电影呢不得人，哎呀，怎么样？我等些苏阳呢，这么老土。都和他去对你呀对呀吧，哎呀个咯，人家讲答应哪里呢？一边开越生意老没，一边要他来请你奥嘛，人家一个啥的个，是不会玩宝嘛，水泥家没，哎，水泥路下来的下来对个，六多个米，一定注意，拍地方变成一个十六段马路是吧？哎，一天六多屋头都要五十万高房呢，你看球把地呢买对个拍地方人家吃了的臭锅，烧烧细细点点来。第六呢，六道不单俺们大家拉砖，拍地方便宜锅，交叉家里面，那时候咱们老百姓不同都要交，那澳门人撇开下来。
你看现在价钱又高不呢？不然嘛，现在六道的要多的，俺们地家嘞，拍地方我烧烧细细点点的产量起交，脱口别大把嘞。可是我呢不得比，俺们地家便宜的吃的呢。哎，以前主要是嘛，高档嘞，皮看就欧洲国家便宜嘞，吃的嘛，度假的嘞。主要是嘛，也拍地方便宜，都项目嘞，哎，那里个不包保温的话嘞，特别咱嘞澳门木龙湾没下个话务。哎，那里八天的套餐啊，有个外国人呀，这都我乱摸的，都要去哪里看？拍地方便宜，给啥标准出的更加的话务。第二个，你妈你这个干啦，咱们那五天交也没可能嘛。拍地方给啥太多标准那个乱比，啊，恰把那项目嘛，没度假的话务。就那个一个看的个咯，中山最近过来这边嘞，南边龙山呀，别看也是 NCA 三九蓝鸟，那确定也是边龙那个蓝鸟在多阿位，哎，你看也那点拖拉的请假嘛，拍这部片搞得跑到马路满山目的嘞，心里边话嘞，有钱的牛马相当于那搞到五块多月，啊，够了，感觉脱不了了吧？
不过人家这样人，哎呀，这样那心里也是悲观的，那他说拍这部去个五点人嘛，但是那天天对过这个钱。democracy 那年低潮路没压熬，阿干得七十来钱。咱们老古那年以来，前男女就问熬，偏向对方他来钱，啥啦的，娘子把问你吧嘞。阿查子他古变起，这个人一听哈，阿苗大人查是一个变来低少年来钱，但是那些老女女一个变来低少年钱，人家一样熬，就跟阿土尼亚钱，但你朋友都得熬。阿舅们的商业尼亚钱也提拔嘞，艾利路高台破泥的龙眼里，阿面木家伙给啥嘛？拍地方去的五里八七来对个，俺阿达听你的苏拉家的尼路米亚的七百提拔嘞。等你表扬人，人家敢答应哪里呢 ？MCA 三周两万头，那啥的也是槟榔尼拉干的，得苦逼得苦，真吧？艾利个阿皮亚拉嘛，亚拉的七百个拍地方便宜苏拉。白天白家拉嘛天来没事啦，不度家嘛一点么刁难嘛哦。那些年年一提升过经验，年年一嘛，每一每样么调查目报名拉拉过来对难嘛嘞。这个那对咱那里呢，你那在明年的计划里，天来路没压的你呀嘛嘞，哎你拍几部车间五部的照，屁压的车，娘子把问你拉过来，得你救命难嘛嘞。老杜差不多，但你今年一。 ီမိုကရေစီနိုင်ငံတည်ထောင်ရေးကိစ္စတွေမှာလည်းဖွဲ့စည်းပုံအခြေခံဥပဒေကအဟံအတားဖြစ်စေတာနေရာအတော်များများမှာမြင်တွေ့နိုင်ပါတယ
်ဒီအတွက်ကြေညာတာကခုကတော့တိုင်းပြည်မှာဖြစ်နေတဲ့ပြဿနာအတော်များများပြည်လည်ဖို့တိုင်းပြည်စည်းဝါးဖွံ့ဖြိုးတိုးတက်ပြီးဒီမိုကရေစီဖက်ဒရယ်ပြည်တော်စုတည်ဆောက်နိုင်ဖို့ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကိုမြင်မြင်ပြင်နိုင်ရင်ကောင်းနေပါပဲဒီအတွက်လည်းသိပြီးတော့ခက်ခဲတာတော့မဟုတ်ပါဘူးလက်ရှိဖွဲ့စည်းပုံကိုNLD နဲ့တပ်မတော်ကသာသဘောတူရင်ဘယ်ချက်ကိုမဆိုပြင်နိုင်ရပါလဲ။နေဆုံးချက်လက်ရှိလက်နက်ကိုင်တိုင်းသားတွေနဲ့ညီညွတ်တီဆောက်ရမှာအောင်မြင်မှုရစေဖို့ဒီလိုစီနိုင်ငံတီဆောက်ရေးမှာတပ်မတော်ကိုနိုင်ငံရေးနဲ့ခြေလှမ်းကျုံဝင်အောင်ဖျားယောင်းတွေးဆောင်ထားတဲ့အချက်အပါအဝင်ဥပဒေပုံမှန်3-4ခုလောက်ကိုပြင်ဆင်နိုင်ပြီဆိုရင်တိုင်းပြည်နာကပိုကောင်းလာမှာသိကြပါလေ။ဒီအတွက်နိုင်ငံနဲ့တိုင်းသားပြည်သူတွေပေါ်စည်နာကောင်းထားပြီး NLD နဲ့တပ်မတော်ကိုယ်စားလှယ်တွေပါဝင်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးတွဲကော်မတီလိုမျိုးစနစ်တကျဖွဲ့စည်းပြီးလက်ရှိချိန်ကစအကောင့်ထဲပေါ်ဆောင်ရွက်သွားခြင်းပါကြောင်းသုံးသပ်ပြင်ပြလိုက်ရပါတယ်